当然那个吧，一说的人，前面没在街上，前面新鲜的家都能打啊，都你看嘛，前面两边那个，还加了我们家的美食。
这是你妈当然没记得，他当年还讲的不要家的，他这个你妈妈他哪也说的不要的吧呀。ဒီတိုင်းဟာချင်းရဲ့လုံးကြည့်ကြပါဘူးဆန္ဒလိုတာလူကြည့်ကြပါလေဒီတိုင်းဆိုတာတော့တတ်တော်အတိုင်းလို့ဆိုရင်ပိုးပြီးမှန်ပါတယ်ဆိုတော့လေလူကုန်လူလောကဆိုတော့လူတွေပဲဥတည်ပြီးကြွရပါတယ်ဆန္ဒကိုရဖို့ကတော့ချင်းရင်းကြီးမှပဲရနိုင်ပါတယ်ဒါကြောင့်ဆန္ဒကိုလူကြည့်တဲ့လူဟာချင်းရဲ့ဒုက္ခမျိုးအောင်အထောက်ရပါတယ်ဆင်းရဲမျိုးတွေကိုဆင်းရဲတွေဖြစ်ပေါ်ကြတဲ့အကြောင်းတရားကိုသတ်သတ်ရပါတယ်။အကြောင်းတွေသတ်သတ်နိုင်လို့အကြောင်းမဖြစ်ပေါ်ရင်အကျိုးဆင်းရဲလည်းမြင်လို့လာပါပဲ။ဒါကအဲ့ဒီဆင်းရဲကိုဖြစ်ပေါ်ကြတဲ့အကြောင်းတရားတွေကိုသိဖို့လိုပါတယ်။ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်လူကျင်တတ်နဲ့နှစ်သက်တော်တာမှုလောဘစိတ်ဆိုးမှုအငြင်းထမှုဒေါသအမှန်တိုင်းမသိမှုမောဟကိုယ်ကိုယ်ကိုထင်ကြီးမှုမာနအလေးအမြမှမှုဒိဋ္ဌိယုံကြည်ခြင်းရမှမယုံကြည်ပဲတဏှာဖြစ်နေမှုဝိသိကိစ္စအစရှိတဲ့ဣလိတတရားစိုးတွေပါပဲဒီတရားစိုးတွေရှိနေလို့ဒါတတ္တဝါတွေဆင်းရဲဒုက္ခရောက်နေကြရတာပါပဲဒီဣလိတတရားစိုးတွေများရင်များသလောက်ဆင်းရဲကြီးမှာပါလေနေရင်နေသလောက်ဆင်းရဲနေပါသည်ဆန္ဒများပါတယ်ဒါကြောင့်ဒီလိုအားတွေကိုပြန်မအောင်ကြိုးစားဖို့လိုပါတယ်။နည်းနည်းပြန်မရင်နည်းနည်းချမ်းသာတယ်။ညံ့ပြန်မရင်ညံ့ချမ်းသာတာပါပဲ။သူတို့ကိုပြန်နိုင်လို့ကတော့ယုံနာအစုကိုသိတဲ့ညာအမြင်ဆောက်မှမှပဲပြန်နိုင်ပါလေ။ယုံနာပေါင်းစုကမှအတိအမြင်လွဲမှနေရမြဒီကိလေသာတွေကိုမပြန်နိုင်ပါဘူး။မပြန်နိုင်လို့ကမြလည်းဆင်းရဲလူကင်းချမ်းသာခြင်းကိုမရနိုင်ပါဘူး။ဒါကြောင့်ဒီတရားစီရင်တဲ့မှာအတိအမြင်မှားတဲ့ဒိဋ္ဌိဟာဆင်းရဲကိုဖြစ်ပေါ်စေရမှာအခြေခံကြတဲ့ပဓာဏတရားလို့ဆိုနိုင်ပါတယ်။ဒီဒိဋ္ဌိကလည်းအမှန်တိုင်းမသိတဲ့မောဟကိုအပေါ်ပြုလုပ်ထားပါတယ်။အမှန်တိုင်းမသိလို့အတိမှားအမြင်မှားဖြစ်နေတဲ့အပေါ်မှာအခြေခံပြီးတော့လောဘဒေါသမာနဣဒ္ဓမစ္စရိယအစရှိတဲ့တခြားကိလေသာတွေဖြစ်ပေါ်လာတော့တာပါပဲ။အဲဒီလိုတရားတရားစိုးတွေတစ်ဆင့်တစ်ဆင့်ပွားများလေဆင်းရဲများလေပါပဲ။နည်းနည်းအရှင်းပြရမယ်ဆိုရင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နာဒီတရားနှစ်ခုပေါ်ပေါင်းစုနေတာကိုအချိန်မလောက်မပြတ်ဖြစ်တဲ့နေတဲ့ယုတ်တရားနဲ့နန္တရားအစုတက်တဲ့မျှပဲလို့ဉာဏ်ထဲမှာတည့်ဝင်သိနေရင်တကယ်ဖြစ်နေရှိနေတဲ့အခြေအနေကိုအဖြစ်အတိုင်းအရှိအတိုင်းသိတာမြင်တာဖြစ်လို့အသိမှန်လို့ဆိုရပါတယ်။ဒီလိုမသိမမြင်မဲ့ပုဂ္ဂိုလ်တ attva ငါလို့ဖြစ်စေအသက်ဝိညာဉ်အတ္တလို့ဖြစ်စေသိမြင်နေတယ်ဆိုလို့ရှိရင်ဒါကအတိမအမြင်မှမဟုတ်ပါဘူးအတိမအမြင်မှပါပဲဒါကိုပဲတက္ကရာဒိဋ္ဌိတကယ်အရှိတရားပေါ်မှာမရှိတာကိုစိတ်ကူးနဲ့ပုံဖော်ပြီးမှားယွင်းစွာသိမြင်ယူဆမှုလို့ခေါ်ပါတယ်အတ္တဒိဋ္ဌိပုဂ္ဂိုလ်တ attva မဟုတ်တဲ့တဘာဝတရားကြီးမြကိုပုဂ္ဂိုလ်တ attva ငါလို့အတိအမြင်မှားနေမှုပါပဲအဲ့ဒီလိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအမြင်နဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမအမြင်မှဖြစ်လာတော့ဒီပုဂ္ဂိုလ်တိတ္တ attva ကချမ်းသာခြင်းကြီးပွားခြင်းလာတယ်။ယာရုဂုံတိမြင်မှခြင်းလာတယ်။အဲ့ဒါလိုစသည်ဖြင့်လူခြင်းရခြင်းဖြစ်ခြင်းတွေပေါ်လာတယ်။ဒါတွေဟာလောဘကိလေသာတွေပါပဲ။သံဃာတရားအစဉ်မပြေတာနဲ့တွေ့လာရင်ဒေါသဖြစ်လာတယ်။ဒီငါကသူများတဲ့ပါတယ်ထင်လာရင်မာနကြီးလာတယ်။ကိုယ်တဲ့သားတွေတွေ့ရင်မနာလိုတဲ့အိတ်ဓာတွေဖြစ်လာတယ်။အဲဒါလို့စသည်ဖြင့်ပုဂ္ဂိုလ်တ attva ငါလို့ဆိုတဲ့အတိမဝင်လိုက်တာနဲ့ဒီလောဘဒေါသမာနစတဲ့ကိလေသာတရားစုတွေကဝင်လာတော့ပါပဲ။ဒီတရားတွေဝင်လာရင်မချမ်းသာတော့ပါဘူးဆင်းရဲတော့ပါပဲ။ဒါကြောင့်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေထဲမှာဒီအတိအမြင်မှားမှုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဟာအခြေခံအကြောင်းပဲဆိုတာထင်ကြပါလေ။ဒီတရားဒိဋ္ဌိအတ္တဒိဋ္ဌိနဲ့အတိမြင်မှားပုံကိုနည်းနည်းဆက်ပြောပါဦးမယ်။ရုပ်ခန္ဓာအစုမှပေါင်းစပ်ပါဝင်နေတဲ့အပူသဘောအေးသဘောကိုပူရုပ်အေးရုပ်များပဲလို့အရှိအတိုင်းအမှန်တိုင်းမသိမမြင်နိုင်ကြတော့ပူတဲ့လူအေးတဲ့လူပူတဲ့ပုဂ္ဂိုလ်အေးတဲ့ပုဂ္ဂိုလ်ရှိတယ်လို့အတိမှားနေကြပါတယ်အမြင်မှားနေကြပါတယ်။ ငါပူတယ်ငါအေးတယ်လို့လည်းအပြီးမှားနေကြပါတယ်ထို့သူပဲခက်မှကြမ်းတမ်းနင်းညံ့ချုံးမွေးတဲ့သဘောတုံးကန်တောင်းနေလှုပ်ရှားရွေ့ရှားတဲ့သဘောယူစည်းဖွဲ့စည်းတိတ်တိပူပွဲလုံးခဲတဲ့သဘောအစရှိတဲ့ရုပ်တဘာဝတွေကိုလည်းပဲသဘာဝတရားမျှသာပဲလို့မသိမမြင်နိုင်ကြတော့သူကကြမ်းတမ်းနေသူ့အသားရေးကကြမ်းတမ်းနေငါကနင်းညံ့နေငါအသားရေးကနင်းညံ့နေအစတဖြင့်ပုဂ္ဂိုလ်တ attva အနေနဲ့အတိမှန်နေကြတယ်သူဟာအနည်းနဲ့အတိမှန်နေကြပါတယ်ပြီးတော့လူကျင်တတ်မဲ့စိတ်မြစ်တဲ့ချစ်ခင်စိတ်မုံဒီစိတ်စိတ်ဆိုးစိတ်တွန်းဆုပ်စိတ်အတက်စိတ်ဝမ်းနေစိတ်ဝမ်းသာစိတ်စတဲ့နံတရားတွေကိုလည်းလူကျင်တတ်မဲ့စရာအာယုံစတဲ့ကြောင့်အကြောင်းအားလျော်စွာဖြစ်ပေါ်လာပြီးတော့ကြောက်ကြောက်သွားကြတဲ့သဘောတက်တက်မြတ်သားပဲလို့အမှန်တိုင်းမသိမမြင်ကြဘူးငါလူကျင်တယ်သူလူကျင်တယ်စတဲ့ဖြင့်ဘုဘတ္တဝါအနေနဲ့ပဲအသိမှန်းနေကြတယ်။နောက်ပြီးတော့တချို့ကရုပ်ခန္ဓာကိုတချို့ကနာမ်ခန္ဓာကိုအသက်ဝိညာဉ်လို့မှတ်ယူသွေးလမ်းရပါလေ။တချို့ကတော့အသက်ဝိညာဉ်လေးဟာရုပ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူး။ရုပ်နာမှာတကွာတိခြားတရားအရာတခုအနေနဲ့တ attva ရဲ့သဏ္ဍာန်မှာမပြတ်မရှိပဲတည်ရှိနေတယ်လို့ဒီကသွေးလမ်းရပါလေ။ဘုန်းကြီးတို့ညာမလူမျိုးများကတော့စိတ်ကိုပဲအသက်ဝိညာဉ်လိုက်ပြလို့ယူဆသွေးလမ်းပတ်ကြတာများပါလေ။ဒီအသက်ဒီဝိညာဉ်ဟာမွေးဖွားလာကြတဲ့ကဒေဝီအထိမပြတ်မစီးပဲအမြဲတည်နေတယ်လို့ယူဆတတ်ကြပါလေ။အဲဒီတချို့ယူဆထားကြတဲ့အသက်ဝိညာဉ်ဆိုတာဟာမြတ်စွာဘုရားကမရှိဘူးမဟုတ်ဘူးလို့ဟောကြားထားတဲ့အတ္တဆိုတော့ပါပဲ။အာတမလို့လည်းခေါ်ပါတယ်။ဒါကြောင့်အသက်ဝိညာဉ်လက်ပြန်တဲ့အတ္တဟာသဘောအချင်းအတူတူပါပဲ။ဒီအသက်ဝိညာဉ်အတ္တဆိုတာကိုအစွဲပြုပြီးတော့လေပုဂ္ဂိုလ်တ attva ငါသူတပါးဆိုတဲ့အတိမအမြင်မှဖြစ်ပေါ်လာပါတယ်။ယုတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်အဲဒီယုတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲစိတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်အဲဒီစိတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲဒါတွေဟာတိဋ္ဌာယဒိဋ္ဌိအတ္တဒိဋ္ဌိအတိမအမြင်မှားတွေကြီးပါပဲဒီအတ္တဝိညာဉ်အတ္တဆိုတာကိုမပြတ်မရှိပဲအမြဲတည်နေတဲ့အမာလန်တဘောအနေနဲ့ယူဆထားကြတော့ယုတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်ယုတ်ကိုဒီရန်ခိုင်မြဲတယ်လို့မှတ်ယူတော့ရတော့တာပါပဲစိတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်စိတ်ကိုတိရံခံရတယ်လို့မှတ်ယူကြတော့တာပါပဲဒါကြောင့်မယ်လူတေလို့ယုတ်ခန္ဓာကြီးပြည့်စုံသွားတဲ့အခါအတ္တဝိညာဉ်လေးဟာယုတ်ခန္ဓာကြီးတဲ့ကမပြတ်မစီပဲထွက်ခွာသွားပြီးတော့ဒိဉ္ဇိုင်မှာဖြစ်စေဒေဝရဲ့အိမ်နာပဝန်းကျင်မှာဖြစ်စေလှဲ့လေသွားလာနေတယ်လို့ဒီလိုယူဆကြတာပေါ့ဒေဝရဲ့ဝိညာဉ်ဟာသူရှိနေကြောင်းသိရအောင်ကိုယ်ဉာဏ်လည်းပြရတယ်အိမ်တကားဝိညာဉ်လည်းလာခောက်တယ်အိမ်အောက်မှာဖြစ်စေအိမ်ထဲမှာဖြစ်စေခြေခံတစ်ချက်ချက်နဲ့တွားလာလောက်ချနေတဲ့စသဖြင့်လည်းယူဆဆွဲလန်းကြပြန်မယ်ဒါလိုပဲတရေတစေလို့ခေါ်သမုတ်ကြပြန်မယ်ပြုကိုရင်မှန်းပြီးရက်လက်စွမ်းသူချင်းစတဲ့ဒါနကုသိုလ်တွေကိုပြုလိုက်မှပဲဒီဝိညာဉ်လေးအတ္တလေးဟာပါဠိခေါ်ပြီးတွေ့ရမယ်တဝဲလဲလဲလှဲ့လဲနေရတဲ့တရေတစေဘဝကလွတ်ပြတ်သွားတယ်အဲ့ဒီလွတ်ပြတ်သွားပြီးတော့မှပဲသူရောက်ထိုက်တဲ့နောက်ဘဝတစ်ခုကိုရောက်သွားရတယ်လို့အများအားဖြင့်ယူဆကြလန်းရပါတယ်ဒီယူဆမျိုးကတော့ရောက်ထိုက်တဲ့ဘဝကိုမရောက်ရသေးမီညာကအန္တရာဘဝတစ်ခုရှိသေးတယ်လို့ယူဆတဲ့အယူမှားပါပဲဘုရားရှင်တော်မြတ်ဖရာရဲ့အဓိဓမ္မာဒေသနာတော်အရကတော့စိတ္တစိတ်ထုတ်ပြီးတဲ့နောက်တဘဝမှာပဋိသင်္ဍိစိတ်ဖြစ်တာဟာတစ်ဆက်ကတောင်းမှမကြပါဘူးဒါတော့လေတေသူဟာသူရဲ့အကုသိုလ်ကံကြောင့်ဒီစိတ်ချုပ်ပြပြီးရင်ချုပ်ပြပြီးခြင်းစိတ်တာဘဝမှာရုပ်တဲ့နံတဲ့နဲ့သင်္ခေရရဲ့ဘဝကိုချက်ချင်းရကောင်းရနေမှာဖြစ်တဲ့အတွက်သိဝေကြီးရဲ့ဒီဆန်းသွက်ကျင်းစားတဲ့ဒါနကုသိုလ်တွေပြုကြရပါလေဒီလိုပြည့်တယ်ဆိုရင်တော့ဗုဒ္ဓဒေသနာတော်အရသဘာဝကျပါတယ်ကိုယ်လုံးများစိတ်တာဖြစ်ပြီးအစအစငမ်းမနေလို့ကိုရင်ပြပြီးလာတောင်းရကြောင်းလည်းပိဋကဝတ္ထုပါဠိတော်မှာလာပါတယ်အခုပြောခဲ့တဲ့အတိုင်းအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတ္တလေးဟာမပြတ်မစီးပဲအမြဲတည်နေပြီးတဘောအကြည့်တဘောကူးပြောင်းနေတယ်ဆိုတဲ့အယူအဆကိုတတရဒိဋ္ဌိတည်နေအယူမှားလို့ခေါ်ပါတယ်။တခြားကြတော့လည်းဒီဘဝနောက်ဘဝဆိုတာကိုအယုံကြည်မရှိကြပါဘူး။ဒီအသက်ဒီဝိညာဉ်ဒီပုဂ္ဂိုလ်ဟာမတည်နေအတွင်းမှာတည်နေနေပြီးတည်တဲ့အခါမှာဘာမှမကြံတော့ပဲအသက်ဝိညာဉ်မှာပြည့်စုံသွားရတယ်။ဒါကြောင့်နဘဝတမနဘဝဆိုတာမရှိဘူးတဘဝတည်းနဲ့ပဲအတိအကျပြတ်ပြဲသွားတယ်လို့ယူဆကြပြန်ပါလေဒီယူဆကိုတော့ဥစ္စေရဒိဋ္ဌိပြတ်ဆဲအယူမှားလို့ခေါ်ပါတယ် သတ္တရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလောဘအချမ်းသာရေးကိုယူမှန်ကြည်မကောင်းမှုတွေကိုကြောင်းနိုင်သလောက်ကြောင်းမလိုက်နဲ့ကောင်းမှုတွေကိုပြုနိုင်သလောက်ပြုပါလိမ့်မယ်ဒါလည်းဘဝချမ်းသာတွေကိုသာတောင်းတနေမှာဖြစ်လို့ဝိသင်ရဲ့ကလွတ်မြောက်ဖို့တော့မလွယ်ဘူးပါဘူးအရာရာကိုတည်ငြဲနေတဲ့အမြင်နဲ့သာကြည့်မြင်နေမှာဖြစ်လို့ယုံနာမေအနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်ဖို့ဒုက္ခတစ္ဆာကိုပိုင်ပိုင်ခြားခြားသိဖို့လည်းမဖြစ်နိုင်ပါဘူးဒုက္ခတစ္ဆာကိုမသိရင်သမုဒယတစ္ဆာကိုမပယ်နိုင်တဲ့အတွက်និရောဓတစ္ဆာဆင်းရဲခြင်းမှုကိုမရနိုင်ပါဘူးဒီတော့ဒီအတိတ်မှာအမြင်မှားကြောင့်ဆင်းရဲမြဲပဲဆင်းရဲနေတာပါပဲပုစေရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလွန်ဘဝမရှိဘူးလို့ယုံကြည်ထားတဲ့အတွက်ဒီဘဝမသိမီအတွက်မှာမိမိအကျိုးရှိမယ်ကောင်းစားမယ်ဆိုတာကောင်းစားမယ်လို့ထင်နေဆိုရင်ကောင်းမှုမကောင်းမှုရွေးချယ်မနေတော့ပဲပြုကျင်ရာပြုတော့မှာပါပဲဒီလိုဆိုရင်မကောင်းမှုတွေကြီးတာအပြုများကိုရှိပါတယ်ဒါတော့ဥစ္စရာဒိဋ္ဌိအမြင်မှားကိုအခြေခံပြီးပြုမိတဲ့မကောင်းမှုတွေကြောင့်ရှောင်လွဲမရတဲ့ကြောင်းကျိုးနေရာမှာအရာဆင်းရဲကြိုးတွေသာထပ်ခါထပ်ခါရနေမှာအမှန်ပါပဲချမ်းသာဖို့မရှိပါဘူးဒါကြောင့်အသည့်အမြင်မှားရင်ဆင်းရဲတယ်အသည့်အမြင်မှန်မှပဲချမ်းသာတယ်ဆိုတာဟာထင်ရှားပါတယ်အခုရှင်းပြခဲ့တာကိုသဘောပေါက်ရင်သတ္တရဒိဋ္ဌိဥစ္စရာဒိဋ္ဌိအမြင်မှန်နှမျိုးဟာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှားပေါ်မှာအခြေခံတယ်ဆိုတာနားလည်နိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားကအကြောင်းရင်းအခြေခံဖြစ်တဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှားပြောက်ပြီးအမြင်မှန်ရောက်အောင်ရုပ်အစုနာအစုကိုဖြစ်ဆဲဖြစ်တိုင်းမှာသူသူဆိုင်ဆိုင်တတိနဲ့စောင့်ရှုဖို့အရေးကြီးတိုက်တွန်းဟောပြောတော်မူခဲ့တာပါပဲဒီလိုရှိရမှာယုတ်ထင်ရှားရင်ယုတ်ကိုရှိရပါတယ်။နံထင်ရရင်နံကိုရှိရပါတယ်။ဖြစ်နေတဲ့ယုတ်ဖြစ်နေတဲ့နံကိုဖြစ်နေရှိနေတဲ့အခြေအနေတိုင်းသိအောင်ရှိရပါတယ်။စိတ်ကတမျိုးတစ်ပုံကြံစီပြီးမရှိရပါဘူး။အရှိကိုအရှိတန်ရှိတဲ့သဘောပါပဲ။ဒါကြောင့်ယုတ်ခန္ဓာကိုယ်ကပူရာထင်ရှားရင်အဲ့ဒီအပူတေသောကိုပိုင်ပိုင်ခြားခြားသိအောင်ပူရဲပူရဲလို့ထပ်ခါထပ်ခါရှု။အေးထင်ရှားရင်အေးရဲအေးရဲလို့ထပ်ခါထပ်ခါရှု။တောင်းနာတင်းနာလှုပ်ရှားတာရွေ့ရှားတာကြံနာနာနင်းညာနာစတဲ့ယုတ်တွေထင်ရှားရင်လည်းပဲတောင်းနဲ့တင်းနဲ့စသဖြင့်ထပ်ခါထပ်ခါရှိရပါတယ်။ထို့တူပဲပြန့်လွင်စိတ်စဉ်းစားစိတ်လိုခြင်းစိတ်စိတ်ဆိုးစိတ်စတဲ့စိတ်တော်တွေကိုလည်းပြန့်လွင်နဲ့စဉ်းစားတဲ့စသဖြင့်ရှိရပါတယ်။အဲဒါလိုရှိတဲ့အခါအစာဥမှတော့ပြန့်လွင်စိတ်ပြန့်လွင်တဲ့စိတ်တွေကိုပဲရှုရှုနေရတာကများပါတယ်။ရုပ်ကိုရှုရတာကနည်းပါတယ်။သို့တော်လည်းရှုပါများလာတော့တဖြည်းဖြည်းအပြန့်နဲ့နည်းလာပြီးအရှုခံယုံနာအာယုံပေါ်မှာပဲစိတ်ဟာစုလိုက်ပြီးငြိမ့်လာပါတယ်။ဒီအခါမှာနိဝရဏအငြိအကျေးတွေလုံးဝပြင်းစင်သလောက်ဖြစ်နေလို့စိတ်အစဉ်ဟာအတော်ကြီးစင်ကြဲနေပါတယ်။ဒါကိုပဲစိတ်တဝိတ္တိလို့ခေါ်ပါတယ်။အဲ့ဒီစိတ်တဝိတ္တိဖြစ်ခြင်းကစပြီးယုံနံတို့ရဲ့ပင်ကိုယ်ရင်းသဘောသဘာဝလက္ခဏာကိုသိလာပါတယ်။အဲ့ဒီအသည့်ဟာကြာလေကြာလေသမာဓိအားကောင်းသလောက်ထင်ရှားပြတ်သားလာလိမ့်ပါပဲ။ဒီအခါမှာပူမှုနဲ့ရှုတဲ့စိတ်အေးမှုနဲ့ရှုတဲ့စိတ်စတဲ့ဖြင့်အရှုခံအာယုံနဲ့ရှုသည့်စိတ်အတွဲလိုက်အတွဲလိုက်သိနေပါတယ်။အပူအေးသောနဲ့ရှိတဲ့စိတ်ညာတာရှိတာပဲအစတဖြင့်အမှန်တိုင်းသိနေတဲ့အတွက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှလုံးဝမဖြစ်လာတော့ပါဘူးတက္ကဒိဋ္ဌိအတ္တဒိဋ္ဌိအတိမှအမြင်မှကျင့်သွားပါတယ်ဒါကြောင့်ကိလေသာတွေငြိမ့်နေပြီးချမ်းသာနေတော့တာပါပဲဒီလိုနဲ့တွတ်တက်ပြီးယောသာရှိမှဖန်များလာတဲ့အခါမှာအရှိကံယုံနာတို့ရဲ့ပေါ်လာမှုပျောက်သွားမှုလေးတွေကိုလည်းမျက်စိနဲ့ကြည့်နေရတယ်လို့ရှင်းရှင်းလင်းလင်းဉာဏ်နဲ့တွေ့နေရတော့မတည်ငြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောမရှိတဲ့သဘောတွေကညာနဲ့ပြက်ပြက်ထင်ထင်တဲ့ဝင်တွေ့တည်ကြည့်သဘောကြလာပါတယ်။ဒီတော့တည်မြဲတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့ယုံကြည်ဆုံးပြနိုင်လာတဲ့အတွက်ဝိညာဉ်ကမပြတ်မစီးပဲနောက်ဘဝကိုကူးပြောင်းသွားတယ်ဆိုတဲ့အယူမှားဝိညာဉ်လေးဟာမလွတ်မကျွတ်နိုင်သေးလို့တဝဲလဲလဲဖြစ်နေရတယ်ဆိုတဲ့အယူမှားအဲ့ဒီသတ္တရဒိဋ္ဌိတွေလည်းကျင့်သင်သွားပါတယ်။ဒါတော့ဝိညာဉ်ဟာမသေးနေအတွက်မှမပြတ်မစီးတည်ရှိနေပြီးတည်တဲ့အခါမှာနောက်တဘဝမဆက်တော့ပဲပြတ်ဆဲပြည့်စည်သွားတယ်ဆိုတော့ဥစ္စေရဒိဋ္ဌိအယူမှလည်းပြင်ဆင်သွားပါတယ်။အဲဒီလိုယုတ်တဘာဝနန္တဘာဝတွေကိုအမှန်တိုင်းသိမြင်လာလို့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှအမြင်မှတည်ငြဲအယူမှအမြင်မှပြတ်ဆဲအယူမှအမြင်မှတွေပြင်ဆင်သွားတော့အတိမှအမြင်မှတွေကြောင့်ဖြစ်ပေါ်မဲ့ကိလေသာတွေလည်းဖြစ်ပေါ်မလာလို့ချမ်းသာနေပါတော့တယ်။ဒီနည်းနဲ့ဝိပဿနာအတိမှသမာဓိဒိဋ္ဌိတွေတစ်ဖြည်းဖြည်းရင်တန်လာပြီးမဲအသည့်ဖိုလ်အသည့်အထိရရှိလာတော့ကိလေသာအမြင့်ပြတ်လို့ချမ်းသာမှုဒုက္ခဓာတ်ကိုရရှိလာတော့တာပါပဲတတ္တဝါမှန်သည်တရားတွေ့ချမ်းမြေ့တရားရှိပါစေ။